ရခိုင်ပြည်နယ်ပြည်ပခါကိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးလူအခွင့်ရေးစတဲ့ရှုထောင့်ပေါင်းစုံကနေအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့သမရဦးသိန်းစိန်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ပြည်ပခါများစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတနင်္လာနေ့ညဘက်ကရေဒီယိုနဲ့ရုပ်မြင်သံကြားတို့ကနေတဆင့်လူထုကိုရှင်းလင်းပြောဆိုခဲ့တာမှာသမရကအဲ့ဒီလိုပြောသွားခဲ့တာပါ။သမရရဲ့မိန့်ခွန်းပါအချက်တချို့နဲ့အတူမိန့်ခွန်းအပေါ်အမြင်သဘောထားတွေကိုစုစည်းပြီးရန်ကုန်ကနေပြီးတော့ကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်။
ဤပြည်လ29ရက်နေ့ကထွက်တဲ့ရခိုင်ပြည်ပခါစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါကြံပြုတ်တင်ပြချက်တွေအပါအဝင်ပြည်ပခါပေါ်အမြင်သဘောထားတွေကိုသမရကရှင်းလင်းပြောဆိုခဲ့တာပါရခိုင်ပြည်နယ်ပြည်ပခါအပေါ်အစိုးရအဖွဲ့ရဲ့သဘောထားနဲ့ယက်တီချက်ကိုသမရဦးသိန်းစိန်ကအခုလိုပြောခဲ့ပါဗျာ
ရခိုင်ပြည်နယ်ပြည်ပခါများနဲ့ပတ်သက်ပြီးကျွန်တော်တို့အစိုးရရဲ့ယက်တီချက်ဟာလက်ရှိအခြေအနေကိုလက်တွေ့ကြတဲ့နည်းလမ်းများနဲ့ကင်ကွယ်ဖြေရှင်းပြီးအနာဂတ်မှာရင်းမြန်စွာအတူရှင်တွဲနေထိုင်နိုင်တဲ့လူအဖွဲ့အစည်းတရားပေါ်ပေါလာရေးကိုရှိရှိတဲ့ဥတီချက်များနဲ့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းပြောကြားလိုပါတယ
်။မတူညီတဲ့ကိုယ်ကွယ်ယုံကြည်မှုတွေကိုလွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်တွေအခြေခံအနှစ်သာရဟာဘာသာတရားချင်းချင်းအပြန်အလှန်လေးစားမှုဖြစ်ပါတယ်လို့သမရကဆိုပြီးလွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ကိုအကာအကွယ်ပေးသွားမယ်ဆိုတာအာမခံပြောခဲ့တယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုတလွဲအသုံးမပြုဘူးလေသတိပေးခဲ့ပါတယ
်ဒီအခွင့်အရေးကိုအလွတ်သုံးပြီးအမုန်းတရားကိုတိုးပွားစေတဲ့ပြောဆိုမှုများလှုပ်ဆောင်မှုများပြည်ပခါများကိုပုံမူကြီးထွားစေခဲ့ပါတယ်ဒီနေရာမှာကျွန်တော်တို့သတိပြုရမယ့်အချက်တစ်ခုဟာအခွင့်အရေးတစ်ခုကိုလွဲမစွာအသုံးချခြင်းဟာတခြားအခွင့်အရေးများကိုဆုံးရှုံးစေတယ်ဆိုတာကိုသတိပြုရမှာဖြစ်ပါတယ်
စကန်တိုင်းသားများနဲ့အစ္စလာမ်ဘာသာကိုးကွယ်တဲ့လူအဖွဲ့အစည်းနှစ်ခုလုံးရဲ့ပြည်ပခါကိုဗုဒ္ဓဘာသာဝင်များနဲ့မွတ်စလင်များကြားမှာဖြစ်တဲ့ပြည်ပခါအဖြစ်သူအဆိုအဖြစ်ကျင်းမြောင်းတဲ့အမြင်နဲ့လွဲမှားစွာပုံဖော်နေတာမျိုးဟာပြည်ထနာကိုဖြည့်ရှင်းဖို့ပိုပြီးခက်ခဲစေမယ်လို့သမရကသတိပေးပါတယ်။ရခိုင်ပြည်ပခါကိုဘယ်လိုအခြေခံတွေနဲ့အစိုးရအဖွဲ့ကကင်တွယ်ဖြည့်ရှင်းသွားမယ်ဆိုတာကိုလည်းသမရကချပြခဲ့ပါတယ
်။ရခိုင်ပြည်နယ်ပြည်ပခါကိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးစတဲ့ရှုထောင့်ပေါင်းစုံကနေအစိုးရတရားရဲ့မှန်ကန်တဲ့ဥပဆောင်မှုပေးပြီးတိကျပြတ်သားစွာအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းအသိပေးပြောကြားလိုပါတယ
်။သမရရဲ့ပြောဆိုချက်တွေကိုမူအားဖြင့်ကြိုဆိုပေမဲ့လည်းဘဝင်မကြတာမျိုးရှိတယ်လို့ပြောသူကတော့အမျိုးသားဖွံ့ဖြိုးတိုးတက်ရေးဒီမိုကရက်တစ်ပါတီ NDPD ရဲ့ဒုတိယဥက္ကဋ္ဌဦးလှသိန်းပါ
။သမရကြီးရဲ့မိန့်ခွန်းကိုတော့ကျွန်တော်ကြိုဆိုပါတယ်။ဒါမဲ့တက်တဲ့အကောင့်ထဲဖော်မှုကိုတော့ကျွန်တော်တို့ကြည့်ရမှာပါပဲခင်ဗျာ။နောက်ပြီးတော့ဘာလဲဆိုရင်ဒီထက်မှာစခိုင်းဒီကထာနဲ့ပတ်သက်ပြီးတော့သူနဲ့ဆေးကော်မရှင်ဟာပြည်စုံလုံးလုပ်တယ်ဆိုပြီးပြောတာတော့ကျွန်တော်တို့အဲ့ဒါတော့ကျွန်တော်တို့ကနေပြီးတော့စိတ်ဟိုပုံမချဘူးခင်ဗျာ
။ကော်မရှင်ရဲ့လိလတွေးရှိချက်နဲ့အကြံပြုချက်တွေထဲမှာအဓိကအချက်တွေအနေနဲ့ပါဝင်တယ်လို့သမရအပါအဝင်အများစုထောက်ပြနေကြတာကတော့အစမတန်များပြတဲ့လူဦးရေကိစ္စနဲ့နိုင်ငံသားဖြစ်မှုကိစ္စတွေပါပဲ။ဒါအပြင်ပင်လယ်ပြင်လုံခြုံရေးနဲ့နေဆက်ဒေသလုံခြုံရေးကိစ္စတွေလူဝင်မှုကြီးကြပ်ရေးဆိုင်ရာတွေဟာလည်းအဓိကအချက်တွေထဲမှာပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုသမရရဲ့အခွင့်အာဏာအသုံးပြုလှုပ်ဆောင်သွားမယ်လို့သမရကပြောခဲ့တယ်လို့တရားဥပဒေစိုးမိုးရေးတာဝန်ယူလှုပ်ဆောင်တဲ့ဝန်ထမ်းတွေအနေနဲ့လည်းဥပဒေအရလှုပ်ဆောင်ဖို့ညွှန်ကြားအမိန့်ပေးထားပြီးဖြစ်တယ်လို့သမရကပြောပါတယ်။သမရရဲ့ပြောဆိုချက်တွေကိုလက်ခံနိုင်စရာရှိပါတယ်လို့ဆိုပြီးနိုင်ငံသားကိစ္စမှာအကျင့်ပြတ်ချဆမှုရှိခဲ့တာတွေကိုအရေးယူလှုပ်ဆောင်ဖို့တိုက်တွန်းသူကတော့ရခိုင်တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ဥက္ကဋ္ဌဒေါက်တာအေးမောင်ပ
ါသူချုပ်ပြီးတော့ပြောတော့ပါပဲအဲကိုကကလည်းလက်ခံကြရဲဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီခိုင်ပြီးကကော်မရှင်နဲ့ဆက်တယ်လို့သူဆုံးမဲ့ဟာတွေသူပကလိုအမေခရီကိုသူနာဆက်တော့ဆိုတော့ဒီခုရှိတာပေါ့နော်ဒီစီကံလာမှာပါတဲ့ဟိုတချို့ချက်တွေပုံမှန်ပြည်နယ်ထားမှာဖြစ်တယ်လို့နိုင်ငံသားချစ်မှုနဲ့ပတ်သက်လို့တကယ်လို့နိုင်ငံသားချစ်ခဲ့ရင်နိုင်ငံသားမူလကိုရပြည်ပြည်ဝပြည်ရမှာဖြစ်တယ်ဆိုတော့ကျွန်တော်လက်ခံတယ်ဆိုတော့ဒီပြည်နယ်ခါလာတစ်ချောင်းလုံးမှာနိုင်ငံသားချစ်တဲ့ပုဂ္ဂိုလ်တွေရှိတယ်လို့ချစ်တဲ့ပုဂ္ဂိုလ်တွေကိုလည်းတချို့ခုနကဝေးကြီးရလက်ပေးလိုက်လို့ပြီးမှာနိုင်ငံသားရအောင်လုပ်ပြတာဖြစ်တယ်ဒီအရာတွေလက်ပတ်လို့ဆက်ဆရာဆိုရဖွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဲလိုမျိုးမူလပြည်ကမှရည်ရွယ်ပုဂ္ဂိုလ်တွေဒါကိုရည်ရွယ်ဖို့လိုပါလိမ့်မယ်
ပဋိပက္ခတွင်ဘေးဒဏ်သင့်သူတွေအတွက်ကယ်ဆယ်ရေးနဲ့ပြည်내ထူထောင်ရေးဆိုင်ရာတွေမှာနိုင်ငံတကာအကူအညီရယူမှာဖြစ်ပေမဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေအနေနဲ့လည်းပိုးရှုပ်ထွေးစီမဲ့အခြေအနေမဖြစ်အောင်တည်ထားလုပ်ကြဖို့သမရကတိုက်တွန်းခဲ့ပါတယ်။အရင်မူဝါဒတွေကြောင့်ယဉ်ကျေးတဲ့လူအဖွဲ့အစည်းအတွင်းပြဿနာတွေဖြစ်ရတာကိုသင်ခန်းစာယူဖို့သမရကပြောခဲ့တယ်လို့ရခိုင်ပြည်နယ်တွင်းမှာမူလရောက်ရှိနေကြတဲ့အစ္စလမ်ဘာသာကိုးကွယ်သူတွေရဲ့အခြေခံရပိုင်권တွေနဲ့အခွင့်အရေးတွေကိုလက်တွေ့အကျဆုံးနီးလန်းတွေနဲ့ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ရခိုင်တိုင်းရင်းသားတွေရဲ့ခံစားမှုနဲ့လူလားချက်တွေကိုလည်းလုံးဝလစ်လျူရှုမှာမဟုတ်ပါဘူးလို့သမရကအလေးနဲ့ပြောသွားပါတယ်ခင်ဗျာ